ဆူရနိုင်ငံမှာတော့စစ်တပ်အကြီးကဲဖာတာအယ်ဘာဟန်နဲ့သူ့ရဲ့တဲမဲဖြစ်တဲ့သူ့လက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မဟာမက်ဟမ်ဒန်ဒါရုချာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်24နာရီကြာအပြစ်ခတ်ရစဲရေးကိုစနေမနေ့ဒေတာစံတော်ချင်းမနေ့6နာရီမှာစတင်လိုက်ပါတယ်။မေလလယ်မှာစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွက်အပြစ်ခတ်ရစဲရေးကိုအချိန်ချင်းကြီးညာခဲ့ပေမဲ့24နာရီမပြည့်ခင်မှာပဲကျိုးပြတ်ကုန်တဲ့အတွက်အခုတချိန်လဲမြဲမမြဲစောင့်ကြည့်နေပါတယ်။နှစ်ဖက်အပြစ်ခတ်ရစဲဖို့ဂျောင်းဝင်ညှိနှိုင်းပေးနေတဲ့ American နဲ့ Saudi Arabia နိုင်ငံတွေကတော့အခုစနေအပြစ်ခတ်ရစဲပြပြခင်သူတို့ဆက်ပြီးဂျောင်းဝင်ဖြန့်ပြေးပြတော့မှာမဟုတ်ဘူးလို့သတိပေးထားပါတယ်။ဒေသခံတွေကတော့တရက်လောက်အပြစ်ခတ်ရတာတဲ့တိုက်ပွဲအဆုံးသတ်စေနေတာပါ။အခုလိုအပြစ်ခတ်ရစဲမှုစတင်တာနဲ့လူသားစာနာမှုအကူအညီတွေပေးဖို့အတွက်အခွင့်အလမ်းတွေရလာတာဖြစ်ပါတယ်။ဆူဒန်မှာပြန်ပစ်စစ်ဘုံချုပ်ကြီးနှုတ်ဦးဂျာမေလာလေကစပြီးမြို့တော်ကာတွန်အနီးတစ်ဝိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်တနိုင်ငံလုံးကိုပြန့်နှံ့သွားတာပါဒီတိုက်ပွဲတွေကြောင့်တေဆုံးရသူက2000လေးပါရှိပြီးအိုးရင်ဆန့်ခွာထွက်ပြေးရသူက2000လောက်ရှိနေပါပြီ